မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာပိုင်တွေကအရဖက်အဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုဝင်ရောက်ဖမ်းဆီးတာတွေပစ္စည်းတွေသိမ်းယူတာတွေလှုပ်ဆောင်နေတာပါလက်ရှိအာဏာသိမ်းပြီးနောက်ပိုင်းအရဖက်အဖွဲ့အစည်းတွေကိုအာဏာပိုင်တွေဘက်ကအထူးကထားလှုပ်တာတွေရှိတယ်လို့အလုသမာအရေးကူညီနေတဲ့အနာကအလင်းတန်းစုံမအဖွဲ့ရဲ့ဒါရိုက်တာမတ်တက်တက်အောင်ကပြောပါတယ်
ဟုတ်ကျမတို့ဆိုရင်အခုဒါဆိုရင်အရက်ဖက်အဖွဲ့ကြီးပေါ့နော်ကျမတို့ဆိုအရက်ဖက်အဖွဲ့ကြီးတွေကျမတို့ဆိုရင်အလုသမာရေးကိုကူညီဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့ကြီးတွေဖြစ်တယ်ဒီအရက်ဖက်အဖွဲ့ကြီးကိုဆိုလို့ရှိရင်လည်းပဲကျမတို့နေစာတူပါပေါ့နော်ဒီသတင်းကနေကြီးညာနေတယ်တရားမဝင်အသိဖြစ်ပေါ့နော်အာကြီးညာနေတာတွေကိုကျမတို့ရွေးဆိုင်နေရတယ်ဒါမျိုးတွေကိုလည်းပဲကျမတို့အလုသမာရေးအကူကြီးရဲ့အရက်ဖက်အဖွဲ့ကြီးတွေမဟုတ်တော့ဘဲနဲ့တခြားသောအရက်ဖက်အဖွဲ့ကြီးတွေဒါဒီရက်ပိုင်းတွင်းမှာဆိုလို့ရှိရင်မနေ့ကဖြစ်မှဖြစ်နေတော့ကျမတို့သတင်းမီဒီယာတွေကိုလည်းပဲပိတ်သိမ်းတဲ့အခြေအနေတွေအဲဒါတွေကိုလည်းကျမတို့ရင်ဆိုင်နေကြရတယ်။အစီအစဲကျမတို့သိမ်းပြတာကတော့အရက်ဖက်အဖွဲ့ကြီးအပေါ်မှာလည်းပဲအာဏာရှင်ကနေပြီးတော့ချိန်ချောက်ပြီးတော့ဖြိုခွဲမှုတွေကိုလည်းလုပ်နေတာတွေတွေ့ရတယ်။အဲ့ဒီအတွက်အရက်ဖက်အဖွဲ့ကြီးတွေရော NGO တွေရော NGO တွေရောကိုသိနေတာဘာကြောင့်ဓာရီကိုထောက်တိုင်ကိုချုံနေလဲဆိုလို့ရှိရင်ဒီမိုကရေစီအားကောင်းမှုကကျမတို့ရက်ဖက်ဖွဲ့ကြီးတွေအခြေခံအုတ်မြစ်တွေဖြစ်တာတယ်ဒီဓာရီကိုသူတို့တွေအားမကောင်းအောင်လို့ပေါ့နော်ဒါဖြိုခွင်းလာပြီးအာဏာရှင်တွေရဲ့အကျင့်စရိုက်လက္ခဏာတစ်ခုဖြစ်တယ်လို့ပဲကျမအနေနဲ့ယူနေပါတယ
်ဒီဘက်ထဲမှာပဲရန်ကုန်မြို့ကစုအသက်မွေးဝမ်းကြောင်းသိပ်ပံကိုအာဏာပိုင်တွေကဝင်ရောက်ဖမ်းဆီးခဲ့တာပါဖန်စီခံရသူ9ဦးတည်းမနေရှိခဲ့ပြီးကြောင်းတာဝန်ခံဥဇော်မြလင်းကတော့ဖန်စီခံထားရစင်မှာပဲတေဆုံးသွားခဲ့ပါတယ်ပြည်သူတွေကိုကူညီပေးနေတဲ့အရဖက်အဖွဲ့အစည်းတွေကိုဖန်စီတာတွေပစ္စည်းတွေတင်းယူတာတွေဟာပြည်သူတွေဘာမှမလုပ်နိုင်အောင်လုပ်နေတာဖြစ်တယ်လို့လည်းစုအသက်မွေးဝမ်းကြောင်းသိပ်ပံတာဝန်ရှိသူတဦးကပြောပါတယ
်အဓိကကပြည်သူထောက်ပံ့ပေးနေတဲ့စပိုးရင်းလုပ်ပေးနေတဲ့ဟာတွေကိုသူတို့ကသူဖြစ်စီမိတာပေါ့အဖွဲ့အစည်းတွေကိုသူတို့ဖြိုခွင်းလိုက်ခြင်းအပြင်ပြည်သူကိုဒီဖွဲ့စည်းတွေကပြန်ပြီးတော့စပိုးရင်းမလုပ်နိုင်လို့ရှိရင်ပြည်သူတွေအခုချိန်မှာကျွန်တော်တို့ကပြည်သူတွေကအလုပ်တွေမရှိ၊ခိုင်းနေမရှိ၊တောင်းနေရကြက်တဲနေ။တောင်းနေရကြက်တဲနေတဲ့အနေအထားမျိုးရောက်အောင်သူတို့ကလုပ်လိုက်တဲ့ပုံစံမျိုးပဲ။သူတို့ထောက်ပံ့ကူညီမှုမပေးနိုင်ဘူးဆိုလို့ရှိရင်ပြည်သူတွေလည်းဘာမှလုပ်လို့မရဘူးဆိုတဲ့ပုံစံမျိုးကိုသူတို့ကချိုးနေတ
ယ်။ဒါ့အပြင်တခြားအဖွဲ့အစည်းတွေဖြစ်တဲ့ Dawkins Chi Foundation, 88မျိုးဆက်ငင်းချိုင်းရင်နဲ့ပွင့်လင်းလူအဖွဲ့အစည်းဥကျော်သူရန်ကုန်နိုင်ကူညီမှုအသင်းအပါအဝင်ပေါကရိကမီဒီယာတွေကိုလည်းအာဏာပိုင်တွေကဝင်ရောက်ဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်။လက်ရှိအနေအထားအရအရဖက်အဖွဲ့အစည်းတွေကိုပြစ်မှတ်ထားဖမ်းဆီးတာတွေရှိနေပေမဲ့လည်းလုံတမားတွေအရေးကူညီဆောင်ရွက်ပေးနေသူတွေကတော့အာဏာရှင်စန့်ကျင်မှုတွေကိုဆက်လက်လှုပ်ဆောင်သားမှာဖြစ်တယ်လို့အနာကအလင်းနတ်စုံမအဖွဲ့ရဲ့ဒါရိုက်တာမတ်တက်တက်အောင်ကပြောပါတယ်။အ
ာဏာသိမ်းပြီးတော့6ရက်မြောက်နေ့မှာပေါ့နော်။ကျမတို့6ရက်မြောက်နေ့မှာပထမအဦးဆုံးကျမတို့လုံတမားတွေကနေပြီးတော့စပြီးတော့ပေါ့နော်ဒီအာဏာသိမ်းစစ်အာဏာရှင်ကိုကျမတို့စတင်ပြီးတော့တော်လှန်ခဲ့တဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။အဲ့ဒီအတွက်ကျမတို့စစ်အာဏာရှင်ကိုကျမတို့တော့အမြင့်ဖြုံနိုင်ဖို့အတွက်ကိုကျမတို့အလုံသမားတို့တွေကနေပြီးတော့ကျမတို့တိုက်ပွဲဝင်သွားဖို့လည်းဆက်လက်ပြီးတော့ပြင်ဆင်နေပါတယ်ဖြစ
်။ဒီကနေ့အထိမြန်မာနိုင်ငံမှာအာဏာရှင်စန့်ကျင်သူတွေကိုအင်အားသုံးဖြိုခွင်းတာဖမ်းဆီးတာပြစ်ခတ်တာတွေရှိနေသလိုတစ်ဖက်မှာလည်းမီဒီယာတွေအပါအဝင်အရဖက်အဖွဲ့အစည်းတွေကိုလည်းဝင်ရောက်ရှာဖွေဖမ်းဆီးတာတွေရှိနေတာကြောင့်အရက်ဖွဲ့ဖွဲ့စည်းတွေအကြားစိုးရိမ်မှုတွေရှိနေကြတာလည်းဖြစ်ပါတယ်ခင်ဗျာ